မြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့ဆက်ဆံရေးကိုခက်ခဲခင်ထားနေပါတယ်ဆိုပေမဲ့မြောက်ကိုရီးယားနိုင်ငံကစစ်သုံးလက်နက်ပစ္စည်းတွေဝယ်ယူနေတော့ပဲလို့မြောက်ကိုရီးယားနိုင်ငံရဲ့စစ်ရေးနဲ့လုံခြုံရေးဆိုင်ရာလှုပ်ရှားမှုတွေကိုတုံ့တက်ရေးသားထားတဲ့အမေရိကန်စီးရင်ခန်းစားတကောင်ဆောင်ကဆိုပါတယ်တုံ့တက်သူတချို့ကတော့အရင်အစိုးရလက်ထက်ကရှိခဲ့တဲ့သဘောတူညီချက်တွေရဲ့နောက်ဆက်တွဲမပြည့်ပြတ်သေးတဲ့လက်နက်ဝယ်ယူမှုဖြစ်နိုင်တယ်ဆိုပြီးတော့တုံ့တက်ပါတယ်ဒါကိုဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဘော်ရူနီကလွှတ်တော်ကိုတင်သွင်းခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့မြောက်ကိုရီးယားစစ်ရေးနဲ့လုံခြုံရေးဆိုင်ရာ2013ခုနှစ်နှစ်ပတ်လည်အစဉ်ခန်းစာထဲမှာမြောက်ကိုရီးယားနိုင်ငံရဲ့စစ်ရေးလှုပ်ရှားမှုတွေနဲ့ကမ္ဘာတဝန်စစ်လက်နက်ပစ္စည်းကုန်သွယ်မှုတွေကိုဖော်ပြထားသလိုဒီအထဲမှာဒီမြန်မာနိုင်ငံကမြောက်ကိုရီးယားထံကနေစစ်လက်နက်ပစ္စည်းဝယ်ယူမှုတွေဆက်ပြီးတော့ရှိနေသေးတဲ့အကြောင်းကိုလည်းဖော်ပြထားပါတယ်လူငယ်တဲ့နှစ်ပိုင်းတွေကစလို့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေပေါ်ဆောင်လာနေတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့ဆက်ဆံရေးကောင်းမွန်မှုစူးစမ်းနေချိန်မှာမြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးကတော့ခက်ခဲခင်ဖြစ်နေပါပြီလို့ဆိုပေမဲ့စစ်လက်နက်ပစ္စည်းရောင်းဝယ်မှုတွေဆက်ပြီးတော့ရှိနေတယ်လို့အစိုးရကစားကထောက်ပြထားတာပါ2017ခုနှစ်ကစစ်လက်နက်ပစ္စည်းတွေတည်ဆောင်လာတယ်လို့တန်တရားဖြစ်ဖွယ်မြောက်ကိုရီးယားကုန်တင်သင်္ဘောတစီမြန်မာနိုင်ငံဘက်ဦးတည်သွားနေချိန်မှာအမေရိကန်ရေတပ်ကကြားဝင်ဟန်တာခဲ့တဲ့အတွက်မြောက်ကိုရီးယားနိုင်ငံကိုလှည့်ပြန်ခဲ့ရတဲ့ဖြစ်ရပ်ရှိခဲ့တဲ့အကြောင်းလဲဒီအစိုးရခန်းစာကဖော်ပြပါဗျ။မြန်မာစစ်ထောက်လှမ်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ကတော့အရင်အစိုးရလက်ထက်ကချုပ်ဆိုခဲ့တဲ့စာချုပ်တွေအတိုင်းမပြည့်ပြတ်ပဲကျန်နေတဲ့ဝယ်ယူမှုတွေဖြစ်နိုင်တယ်လို့သုံးသပ်ပါဗျ။
ကျွန်တော်တို့ဒီအမေရိကကိုဒီ2017ခုနှစ်ပေါ့လေဒါကျွန်တော်တို့ဒီစိုးရတဲ့ပြောင်းလဲခြင်းကမှလက်ရှိတော့မရှိတော့ပါဘူးဘူဂျိုဂျီတိန့်ထေဒီကုလသမဂ္ဂကိုရောက်စင်မှာကျွန်တော်တို့သက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဒီမှာတွေ့ရတာရှိပါတယ်အမေရိကန်သက်ဆိုင်ရာတာဝန်ရှိသူတွေတွေ့ရပါတယ်အဲ့ဒီမှာလည်းသူတို့ကိုယ်တိုင်လည်းဝန်ခံတာတွေရှိပါတယ်သူတို့တချို့ကိစ္စတွေမှာပတ်စံပေါ့လေမြောက်ကိုရီးယားကိုပတ်စံပေးပြီးသားဖြစ်နေတာရှိပါတယ်ပစ္စည်းတွေကတော့သူစက်တော့မဝဲတော့ဘူးဒါပေမဲ့အရင်တော့လက်ကျန်ပစ္စည်းတွေကိုပို့တဲ့ဥစ္စာကအခုချိန်ထိမပြည့်ပြတ်သေးတဲ့အနေအထားရှိတဲ့အတွက်ကြောင့်မို့တင်းကြီးခံပြီးပါဆိုတဲ့အားမျိုးတော့ကျွန်တော်ဟိုအလွတ်တဘောမျိုးပေါ့လေဟိုပြောသွားရဆိုတဲ့အနေအထားမျိုးတော့ကျွန်တော်ကြားသိမိရပါတယ်ဟိုဒါလည်းကျွန်တော်တို့အချိန်တုန်းကနှစ်ပေါင်းများစွာဆင်ဆိုးရလက်ထက်မှာဒီမြောက်ကိုရီးယားဆီယာလက်နက်ကိုကျွန်တော်တို့ဝယ်ယူရတဲ့အဆောက်အုံတွေဒီဆမ်မူဒီကဝေးပစ္စည်းစုံတွေမှာမြောက်ကိုရီးယားနဲ့ပူးပေါင်းလုပ်ရတဲ့ကိစ္စတွေကအများကြီးလုတ်ခဲ့ရတယ်နောက်ပိုင်း2008ခုနှစ်မှာဘူဂျိုကြီးဒူရာရွှေမန်းတို့ကျွန်တော်တို့တွားရောက်ပြီးတော့မှပြန်လည်သဘောတူညီချက်စာချုပ်တွေချုပ်ခဲ့ရတယ်ဒီကိစ္စတွေကအခုချိန်ထိမပြည့်ပြတ်သေးပါဘူးအခုတက်ဆက်တက်ဖို့တော့သူတို့စူးစမ်းနေတယ်တော့တီးရတယ်ဒါပေမဲ့အယောင်းဝယ်ကိစ္စဒီဘောဝယ်ယူရတဲ့ကိစ္စတွေကတော့မပြည့်ပြတ်သေးဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗျာဥသေးသေးတက်လာတဲ့နောက်ပိုင်းမှာတော့မြောက်ကိုရီးယားဆီကဝယ်လာမရှိအောင်လို့ကျွန်တော်သိရပါတယ်အကြမ်းမြင
်ဝါရှင်တန်မြန်မာတန်ယုံမှာတာဝန်ထမ်းဆောင်ခဲ့မှုတဲ့စစ်ထောက်လှမ်းရေးအရာရှိဟာဦးအောင်လင်းထွတ်ပြောသွားတာပါအမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့အစိုးရကစားနဲ့ပတ်သက်လို့မြန်မာအစိုးရရဲ့သဘောထားသိရအောင်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးမြန်မာအစိုးရအနေနဲ့မြောက်ကိုရီးယားနဲ့စီးရေးအဆက်အသွယ်တွေဖြတ်တောက်မဲ့အကြောင်းအမေရိကန်ကိုကတိပေးထားတာဖြစ်တယ်လို့သမ္မတဦးသိန်းစိန်ကိုယ်တိုင်လည်းဒီပြီးခဲ့တဲ့နှစ်ကအမေရိကန်ပြည်ထောင်စုကိုလာရောက်ခဲ့စဉ်အတွင်းမှာမြောက်ကိုရီးယားနိုင်ငံနဲ့မြန်မာအကြားစီးရေးအဆက်ဆံမရှိတော့တဲ့အကြောင်းပြောဆိုခဲ့တာပါဒါပေမဲ့မြောက်ကိုရီးယားနဲ့မြန်မာအစိုးရအကြားစီးရေးဆက်သွယ်မှုတွေရှိနေတယ်လို့ယူဆသူတွေအများပြားရှိနေသေးတယ်လို့အမေရိကန်အစိုးရကလည်းပြီးခဲ့တဲ့နှစ်တုန်းကမြန်မာကာကွယ်ရေးပစ္စည်းထုတ်လုပ်ရေးရုံးရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေးကိုမြောက်ကိုရီးယားနိုင်ငံကနေစစ်သုံးပစ္စည်းတွေမဝယ်ယူဖို့ကန့်သတ်ထားတဲ့ကုလသမဂ္ဂရဲ့တာမြင့်ချက်ကိုချိုးဖောက်ပြီးမြန်မာစစ်တပ်အထက်လက်နက်တွေဝယ်ယူခဲ့တယ်ဆိုပြီးတော့အရေးယူတက်ခတ်မှုတွေချမှတ်ခဲ့ပါသေးတယ်ရှင်